မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူလိုက်တာနှစ်နှစ်ကြာလာပြီဖြစ်ပေမဲ့စစ်ကောင်စီကအစိုးရတရက်အနေနဲ့အုပ်ချုပ်နိုင်မှုနဲ့တိုင်းပြည်တည်ငြိမ်အောင်လုပ်နိုင်စွမ်းမရှိတဲ့အတွက်တာမန်မဟုတ်သောအခြေအနေလို့သတ်မှတ်လိုက်တာဖြစ်တယ်လို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့ယာယီသမ္မတကြီးဒူဝါလက်ရှိလာကပြောကြားလိုက်ပါတယ်။ဆရာနာသိမ်းနှစ်နှစ်ပြည့်အထူးအစီအစဉ်အဖြစ်နဲ့ VOA ဝိုင်းတော်သူမိုင်ရင်ချင်းနိုင်ကယာယီသမ္မတကြီးဒူဝါလက်ရှိလာကိုဆက်သွယ်မေးမြန်းထားပါတယ်ရှင်
။မင်္ဂလာပါသမ္မတကြီးရှင်။
မင်္ဂလာပါမင်္ဂလာပ
ါဟုတ်ကဲ့အဲ့တော့အခုလို VOA ကဆက်သွယ်မေးမြန်းတာကိုလက်ခံတဲ့အတွက်လည်းကျေးဇူးတင်ပါတယ်အဲ့တော့တမရာကြီးကိုမမေးမြန်းခင်ဒီနိုင်ပိုင်းအလို့ကားပေါ့နော်စစ်ကောင်စီကကြေညာချက်ထုတ်ပြန်ပါတယ်အဲ့ဒီမှာဖော်ပြထားတာကတော့သူတို့ဒီအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးပြုလုပ်တယ်အဲ့ဒီရဲ့ရလဒ်မှာတော့လက်ရှိမြန်မာနိုင်ငံကအခြေအနေဟာတာမန်မဟုတ်တဲ့အခြေအနေဖြစ်ဟိုတုံ့တက်တယ်လို့လည်းဖော်ပြထားတယ်ပြီးတော့စစ်ကောင်စီအုပ်ချုပ်ရေးတပ်တန်းကလည်းဖေဖော်ဝါရီလ1ရက်နေ့ဆိုလို့ရှိရင်ကုန်ပြီဆိုတဲ့ခါကျတော့အဲ့ဒါနဲ့ပတ်သက်ပြီးတော့သူတို့လိုအပ်တဲ့အချက်လက်တွေကိုလည်းသူတို့ထပ်မံထုတ်ပြန်သွားမယ်လို့လည်းပြောပါတယ်ဆိုတော့အခုစစ်ကောင်စီကဆက်ပြီးသွားမဲ့ဒီခြေလှမ်းပေါ့နော်လမ်းကြောင်းအနေအထားနဲ့ပတ်သက်ပြီးတော့ NUG ဂျာကာလာအစိုးရအနေနဲ့ရောဘလို့သုံးသက်ရှုမြင်ပါလဲရှင
်ဟုတ်ကဲ့သူတို့ကတော့ဘယ်လိုပဲဖြစ်ဖြစ်သူတို့ဘက်ကအကွက်အပေါ်မှာသူတို့ပတ်လျှောက်သွားမယ်ဆိုတာကျွန်တော်တို့သိချက်ထားပြီးသားဖြစ်ပါတယ်။ပညာရှင်တွေရောလိလာတီတွေနဲ့လည်းတော်တော်များများသုံးသပ်ထားတာကတာမန်အဖြစ်မဟုတ်တဲ့အချင်းဆိုတာကသူတို့ရေးဆွဲတာလည်း2825ရာစုနဲ့သူကဖတ်ပြီးတော့အာဏာသိမ်းမယ်ဆိုတဲ့သဘောပဲ။အာဏာသိမ်းဖို့ကိုဆက်ပြီးတော့ယူဆောင်သွားမယ်ဆိုတဲ့သဘောကျွန်တော်တို့အဲ့လိုပဲယူဆပါတယ်။တာမန်ချိန်မဟုတ်တဲ့အကြောင်းအဲတာမန်အစိုးရအနေနဲ့တော့အုပ်ချုပ်လို့မရတော့ဘူး။အာဏာအဲ့လည်းမအုပ်ချုပ်နိုင်ဘူး။ဒါကြောင့်သူတို့စစ်တပ်ကလည်းထပ်ပြီးအချိန်ဒီကိုယူသွားမယ်ဆိုတဲ့သဘောမျိုးပဲဖြစ်ဖို့များတယ်လို့ကျွန်တော်တို့ခန့်မှန်းရပါတယ်
။ဟုတ်ကဲ့။အဲ့တော့ဒီ NUG ဘက်ကရောဒီအခုလိုအာဏာသိမ်းပြီးတော့နှစ်နှစ်ကြာလာတဲ့အချိန်မှာဒီအစိုးရတရက်အနေနဲ့ပေါ့နော်ဒီနိုင်ငံတဝန်းမှာနည်းမြေအုပ်ချုပ်ရေးအတွက်ပေါ့လေထိမ့်သိမ်းထားနိုင်တဲ့အတိုင်းအတာကရောဘယ်လောက်ထိရှိပါလဲရှင
်ဟုတ်ကဲ့အဲ့ဒါတော့ကျွန်တော်တို့ကလည်းမကြာခဏပြောသလိုကျွန်တော်တို့နိုင်ငံရဲ့ထက်ဝက်ကျော်ကိုတော့ကျွန်တော်တို့ NGO အစိုးရနဲ့ ER ပေါ်ဒီကချင်းချုပ်ထားနိုင်ခဲ့ပြီးဖြစ်ပါတယ်ထို့သဖြင့်ကျွန်တော်တို့မြို့နယ်ပေါင်း159မြို့နယ်ကိုသူတို့နဲ့မချုပ်ကင်နိုင်တော့ဘူးမလုံးမနိုင်တော့ဘူးဆိုတဲ့သဘောကကျွန်တော်တို့ကလုံးမထားနိုင်ကြီးဆိုတဲ့ကြောင်းရှင်းရှင်းလင်းလင်းကျွန်တော်တို့ပြောချင်ပါတယ်ခုချိန်မှာဒေသနာအုပ်ချုပ်ရေးတွေလည်းကျွန်တော်တို့စနေပါတယ်ဒါကြောင့်မလို့မြို့နယ်ပေါင်း23မြို့နယ်မှာဥပဒေရုံးတွေဖွင့်လှစ်နေတယ်နောက်တရားရုံးကလည်း25ရုံးတွေကိုကျွန်တော်ဖွင့်လှစ်ပြီးတော့AI ဥပဒေတောင်းခံများဒီကိုခန့်အပ်နေပါတယ်ဆောင်ရွက်နေတယ်နောက်တစ်ခါတရားတကြီးတရားနဲ့38ခုကိုခန့်မှတ်ပြီးပေါ့ပြည်သူတရားစင်ရေးကိုလက်တွေ့ကြိုက်တယ်ဖြည့်ရှင်းနေပြီဖြစ်ပါတယ်အလားတူပဲကျွန်တော်တို့ပညာရေးဝန်ဆောင်မှုဘိုင်းမှာရောစာမရေးဝန်ဆောင်မှုဘိုင်းမှာရော NUG ရေးဆွေးရနေတဲ့တနိုင်ကလုံးကိုချစ်ဆက်ပြီးလှုပ်ဆောင်နိုင်နေပါတယ်အဲ့ဒီမှာပညာရေးဝန်ဆောင်မှုကိုမြို့နယ်95မြို့နယ်ကိုလုံဆောင်နေလျက်ရှိပါတယ်အလားတူပဲကျန်းမာရေးကိုလည်း198မြို့နယ်မှာကျွန်တော်တို့လက်တွေ့ပြည်သူလူထုကိုကိုညီစောင့်ရှောက်နေနေရှိနေပြီဖြစ်တယ်ဆိုတာကိုပြောကြားလိုပါတယ
်အဲ့တော့ခါကြတော့အခုစစ်ကောင်စီကသူကတာမန်မဟုတ်တဲ့အခြေအနေလို့ပြောလာတာနဲ့တစ်ဖက်မှာလည်းအခုတမရာကြီးပြောသွားသလိုတမရာကြီးတို့ဘက်ကဒီထိန်းချုပ်လာထားနိုင်တဲ့အခြေအနေတွေကိုရှင်းပြောကြည့်မယ်ဆိုလို့ရှိရင်ရောလက်ရှိစစ်ကောင်စီဘက်ကသူတို့ဒီနိုင်ငံကိုသူတို့မှလည်းအစိုးရတရက်နေနဲ့အုပ်ချုပ်နိုင်ခြင်းရှိမရှိဆိုတဲ့ဟာကိုသူတို့ကပြောတယ်လို့များသမရာကြီးရောယူဆပါလားရှင
်အဲသူတို့ကလည်းဒီတဘောကတော့တာမန်ချင်းနဲ့မရှိဘူးဆိုတော့သူတို့ကအုပ်ချုပ်နိုင်မှုမရှိဘူးတည်ငြိမ်အောင်မလုပ်နိုင်ဘူးဆိုတဲ့တဘောမျိုးပဲကျွန်တော်တို့ယူဆပါတယ်တကယ်လည်းဟုတ်ပါတယ်သူတို့ကထိချုပ်ထားလိုက်တဲ့အနေကြောင့်မရှိတော့ပါဘူးဆိုရင်ကျွန်တော်တို့ထုတ်ပြန်ခြေလက်ဒေတာဒီကိုတို့လုံးဝအုပ်ချုပ်နိုင်တာမရှိတော့ပါဘူးဒီမြို့ပေါ်ကွက်ကွက်လောက်တွေပဲသူနဲ့သူ့ရဲ့အာဏာတက်ရောက်မှုရှိတယ်လို့ပဲသုံးသပ်ရမှာဖြစ်ပါတယ
်စစ်တပ်က ချပြထားတဲ့ရွေးကောက်ပွဲကိုလည်းအန်ယူဂျီကလက်မှတ်ခံထားဖို့ပေါ့နော်အဲ့တော့ဒီသမ္မတကြီးတို့ဘက်ကတော့သမ္မတကြီးတို့ချမှတ်ထားတဲ့ဒီဖက်ဒရယ်ဒီမိုကရေစီဆိုတဲ့လမ်းကြောင်းကိုပြန်ရောက်ဖို့အတွက်ကဘယ်လိုလမ်းကြောင်းနဲ့သွားဖို့ရှိမလဲရှင်
ကျွန်တော်တို့ကတော့ကျွန်တော်တို့ရဲ့လမ်းပြမြေပုံကိုရေးဆွဲထားပြီးဖြစ်ပါတယ်အထူးသဖြင့်ချာတာကကျွန်တော်တို့ရဲ့လမ်းပြမြေပုံဖြစ်ပါတယ်ကျွန်တော်တို့လမ်းပြမြေပုံအရာက Federal Democracy နိုင်ငံကိုထူထောင်မယ်စစ်တပ်ရဲ့အာဏာရှင်အုပ်ချုပ်မှုကိုကျွန်တော်တို့လုံးဝဖေရှားဆောင်မယ်ပြည်သူလူထုကဘယ်လိုမှလက်ခံနိုင်တဲ့အနေအထားမရှိတဲ့အကြောင်းကျွန်တော်တို့ကပြည်သူလူထုရဲ့စကားကိုနားထောင်ရမယ်အစိုးရဖြစ်တဲ့အားလျော်စွာ ပြည်သူလူထုရဲ့အတန်တူရဲ့သဘောထားတဲ့ကျွန်တော်တို့လှုပ်ဆောင်သွားမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ဖက်ဒရယ်ဒီမိုကရေစီချာတာမှာပါတဲ့အတိုင်းကျွန်တော်တို့ဆက်ပြီးတော့လှုပ်ဆောင်မယ်အဲ့ဒီမှာကျွန်တော်တို့မကြာခင်မှာပဲအသွေးကိုပြောင်းရေးကာလကိုကျွန်တော်တို့ပြင်ဆင်ထားတာရှိပါတယ်စစ်ကောင်စီကိုကျွန်တော်တို့ဖေရှားပေးတာနဲ့အသွေးကိုပြောင်းကာလအုပ်ချုပ်ရေးရောက်သွားမှာပါအဲ့ဒီအတွက်ကျွ ကျွန်တော်တို့အားလုံးသဘောတူနေချက်ရအောင်လို့ပြင်မကြခင်မှာကျွန်တော်တို့ထုတ်ပြန်ကြေညာနိုင်တယ်လို့ကျွန်တော်နေနဲ့ယူဆပါတယ်ကျူလဲကျူစားနေပါတယ်အဲ့ဒီအတွေ့ကိုပြောင်းရဲ့ကာလမှာကျွန်တော်တို့တို့ရာရှေ့လမ်းစင်မှာကျွန်တော်တို့ရဲ့အားလုံးတန်းတူညီမျှရာရှိရေကိုပိုင်ပြတန်းခွင့်ရာရှိရေဆိုတဲ့ကျွန်တော်တို့ငူကပါတဲ့ခွဲချမှုမရှိတဲ့
အိုးချုပ်ရဲကိုကျွန်တော်သွားနိုင်အောင်ဆွေးနွေးကြမှာဖြစ်ပါတယ်။ဟုတ်ကဲ့အဲ့တော့မြန်မာနိုင်ငံအခြေအနေပြောင်းလဲမဲ့အပိုင်းမှာကြတော့တွဲဆုံဆွေးနွေးရေးနဲ့သွားနိုင်မလားဒါမှမဟုတ်ရင်လေဒီ NUG
ကကျင်ထားပါလေရှင်အမှန်တကယ်ပြောရရင်တော့ဘယ်နိုင်ငံမှုဆိုတွဲဆုံဆွေးနွေးပြီးတော့အဖြေရှာကြတာကြီးပါပဲတွဲဆုံဆွေးနွေးမှုရောက်လေဆိုတော့တွဲဆုံမှုကတော့လူအသက်တည်ဆုံမှုနည်းမယ်တွဲဆက်တန်မှုနည်းမယ်ပေါ့ဒါပေမဲ့ဒီစစ်တပ်ကလူကောင်းဆန်တယ်အာဏာငန်းငန်းကြီးယူတဲ့နေတဲ့ဖွဲ့ပြီးဖြစ်တဲ့ကြောင့်သူတို့လူချင်းတဲ့ပုံစံကိုအသက်နဲ့မှလုံးသွားမှာပဲ လို့ကျွန်တော်တို့ကခမန်းထားပါတယ်ဒါကြောင့်မလို့ဒီသူဆောင်ဆွေးနွေးမှုကိုသူကဘယ်လိုမှခုချိန်ထိသူလည်းလက်မခံပါဘူးကျွန်တော်တို့ကလည်းပြည်သူလူထုရဲ့စန္ဒနဲ့ညီသူတို့ကိုယ်တိုင်ကဆွေးနွေးမှုသဘောမတူကျွန်တော်တို့အန်ယူဂျီဆိုရကဆွေးနွေးလို့မရပါဘူးအဲ့ဒီမှာကျွန်တော်တို့ကသူတို့ရဲ့လုံဆောင်ထားတဲ့ရာဇဝတ်မှုတွေကမြောင်းများစွာအင်မတန်နာကြီးပွဲလူထုကခံစားခဲ့ပါတယ်အဲ့ဒါတွေကိုပြန်ပြီးတ ြစ်ပြောရရင်လက်မခံနိုင်တော့ဘူးပေါ့ဘယ်လိုပဲဖြစ်ဖြစ် Federal Democracy နိုင်ငံထူထောင်ဖို့စစ်ကိုတုံးတုံးဆုံးဖြတ်ချထားကြပြီဖြစ်ပါတယ်ဒါကြောင့်မလို့သူ့အနေနဲ့နိုင်ငံကြီးလောကကနေထွက်သွားပြီးတော့ပြည်သူလူထုကိုအာဏာအပ်ပြီးတော့ပြည်သူလူထုကြိုက်တယ်လို့အုပ်ချုပ်တဲ့နိုင်ငံကိုသူတို့ခံယူရင်တော့ဒီနိုင်ငံကအေးချမ်းသာရစွာသူတို့လည်းတိတ်ခါရှိမယ်ပြည်သူလူထုလည်းဒုက္ခတွေထပ်မရောက်ဘူးဆိုတဲ့အနေထားမျိုးဖြစ်မှာဖြစ်ပါတယ်အနာဂတ်နိုင်ငံမှာကျွန်တော်တို့ပြည်သူလူထုလူချင်းတာကအယတ္တာအစူရရဲ့အောက်မှာရှိတဲ့တတ်မတော်ပြည်သူလူထုကိုကာကွယ်တဲ့တတ်မတော်ဘုံတိခါရှိတဲ့တတ်မတော်ဆိုတဲ့ဟာဒီကိုစတန်ဒတ်ရှိတဲ့တတ်မတော်ဖြစ်ဖို့လိုပါတယ်အဲ့ဒီမှာသူတို့အနေနဲ့ပမာဆိုအနည်းဆုံးလို့ရမှာတော့ security sector reform ပေါ့နော်ဒီတတ်မတော်ကိုလူထုကြိုက်တဲ့ပုံစံမျိုးကိုပြောင်းဖို့ကတော့ပထမဆုံးအရေးကြီးပဲလို့ကျွန်တော်အနေနဲ့ယူဆပါတယ်